ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကတပတ်ကျော်ကြာနေပါပြီ။လေးဆောင်ကတွေပါတိုက်ခိုက်နေတာကြောင့်ကျေးရွာတချို့ကနေနေမီးလောင်ခဲ့တယ်လို့ထောင်နဲ့ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းမှာဒီလမတ်လ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါမတ်လ30ရက်မနေ့ညပိုင်းကတော့ရွှေကူမြို့ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တာတွေရှိသလိုနေကင်းပိုင်းမှာလည်းရွှေကူမြို့နယ်စေမိုင်ခန့်အကွာမှာလေကြောင်းတိုက်ခိုက်တာတွေရှိကြောင်းဒေသခံတဦးက VOA ကိုပြောပါတယ်မနေ့ည
ပဲဒီရဲစခန်းကိုလာပြီးတော့လာဖြစ်တာတော့ဘူးအဲဆင်းလာရဲတဲ့ကြောဖြစ်တာ9နာရီ9မိနစ်လောက်မှညတော့အဲလူတွေကြည့်တဲ့တရားတော့ဒါမှမကြားပါဘူး။ဉာဏ်စံပြစ်တဲ့ဟာတွေတော့အင်းကြီးကြည့်ဖြူလာခေါင်းကြီးတောက်လာခုန်ကြောင်နဲ့ကြားလာစသဖြင့်ပေါ့။ဒီအမျိုးတွေကတော့ဒီတော့မိသားလေးတွေရှိကြတာတော့အမေရလည်းပဲဒီနေ့မရှိတော့လာရပြီးတော့ဒီနေ့ချာလာတော့တရားကြီးဘုန်းကြီးမှန်နေတယ်မိမိလောင်းနေတယ်အင်းကြီးဘလောက်လောင်းနေဆိုပြီးမှမိကျတော့ပြည်ပြားပြီးအပြစ်ကြတော့မပြီးဘူးကွာ။ဆိုပြီးစီတာတိုက်နေနေဝင်တော့မာရီရဲ့စီရီရာဒီကမတ
်ရွှေကူမြို့နယ်အတွင်းစစ်ကောင်စီတပ်စစ်ကြောင်းတွေဝင်ရောက်လာပြီးနောက်မန်ဝင်းကျေးရွာအနီးကကျေးရွာတွေကထောင်ထဲချီတဲ့ပြည်သူတွေဟာရှမ်းပြည်နယ်ဘက်နဲ့ရွှေကူမြို့ဘော်ကိုတိတ်ရှောင်ခဲ့ကြောင်းဆက်ပြောပါတယ
်ဒီလိုအဲ့ဒီနယ်ကစစ်ကြောင်းစတင်ပြီးတော့ပြည်သူတွေစစ်ကြောင်းတွေကစီပင်ပြီးတော့ပြီးကြတာတော့ဒီမှာဒီဘက်ကမလာနိုင်တဲ့ဟာဆိုတော့အဲ့ရှမ်းနဲ့ကြာရွာတွေကရောက်လာတော့အဲ့အိုက်မာတွေလည်းအကောင်ကြီးပြီးတော့တော့ရှိကလေးကျွန်တော်မျိုးတွေကိုလည်းလူထောင်ကြည့်ပြီးရောက်ခဲ့တော့ဒီကရွာတွေကစီစီမြို့တွေဒီတဲ့ပူကြီးကောင်းနေတယ်ခင်ဗျာ
မလ29ရက်နေ့ကတော့ရွှေကူမြို့ပေါ်ကိုရောက်လာတဲ့စစ်ရှောင်တွေကိုအာဏာပိုင်တွေကနေရပ်ပြန်ခိုင်းတာတွေရှိကြောင်းနဲ့တိမ်းရှောင်နေကြတဲ့ကျေးရွာတွေရဲ့အခြေအနေကိုတခြားဒေသခံတဦးကအခုလိုပြောပါတယ်
အခုလိုမျိုးရှိတယ်ဒီကတင်းကြောင်းမှာဒီနံခိုင်းရံခိုင်းတင်းကြောင်းမှာဒီလိုမျိုးရတာခိုင်းပါတယ်။ဒါတော့ဒီမှာဆိုရအောင်အခုဒီကြီးကတော့တော်တော်ပြီးပြီပါပေါ့လေ။ဒီကောင်တွေဒီဆောင်ရောက်တဲ့ဒီကောင်တွေပါပဲ။အခုမှဝင်ကြည့်ရင်ဒီမျိုးလုံးတုံးလာလို့ရတော့ပြီးတော့ရပြီတော့။နောက်ဒီကြီးကလည်းဒီရှိကြတယ်လားပြီ။နောက်ဒီကြီးကတော့အင်းပြန်လာကြတော့ပြီ။နောက်ဒီနံလာတို့ပါလို့ပြောတော့အင်းပြန်လာပြီးတော့လိုက်ပြရတော့ပြန်မှာပြန်လာပြီ။ဒီကောင်တွေကမိသားရောမိသားတွေလည်းဒီရောမိသားတွေပြီ။
တချို့ရွာသားတွေကတော့ရွှေကူမြို့ပေါ်ကဆွေမျိုးနီးစပ်နဲ့ရင်းနှီးတဲ့နေအိမ်တွေမှာကိုလုံးနေတာလည်းရှိပါတယ်။အဲဒီလိုတိမ်းရှောင်နေကြတဲ့ရွာတွေထဲမှာစီသာစီမော်မန်ခါမန်နာငှက်တရာတုံးကောက်စတဲ့ရွာတွေပါဝင်ကြသလိုရွှေကူမြို့တစ်ဖက်ကန်းကစင်တက်ရေလဲပေါကုံသဘောအင်းစတဲ့ကျေးရွာတွေလည်းပါဝင်ကြောင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမတ်လ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်ကဒေသခံပြည်သူတချို့ကိုဖမ်းဆီးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့ဘယ်နှဦးဖမ်းဆီးထားတယ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။မတ်လ25ရက်နေ့ကလည်းစီတောင်မန်ဝင်းနဲ့စီမူလေးကျေးရွာတွေကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကျွဲနွားတိရစ္ဆာန်တွေသေဆုံးတာရှိခဲ့ကြောင်းကချင်ပြည်နယ်အခြေစိုက်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။